မြန်မာနိုင်ငံအတွက်ထူးတန်းဝင်ကော်ဖီစိတ်စီးပွားပြေပမာဏကိုအမေရိကန်ပြည်ထောင်စုကပထမဦးဆုံးကျင်းတင်သွင်းခဲ့ပါတယ်။အထူးတန်းဝင်ကော်ဖီစိတ်ကီလို60ပါ8ပေါင်600ကိုတင်သွင်းခဲ့တာဖြစ်ပါတယ်။အမေရိကန်ကနာမည်ကြီးစူပါမားကတ်တစ်ခုဖြစ်တဲ့ Whole Foods အပြင်ကော်ဖီရောင်းတဲ့လုပ်ငန်းတွေကမြန်မာကော်ဖီစိတ်တွေကိုဝယ်ယူထားတာပါ။အမေရိကန်အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးမှုအစီအစဉ် USAID အပါအဝင်အမေရိကန်အဖွဲ့အစည်းတွေရဲ့ကူညီပံ့ပိုးမှုနဲ့မြန်မာနိုင်ငံအတွက်အထူးတန်းဝင်ကော်ဖီတွေကိုအမေရိကန်ပြည်ထောင်စုကိုပထမဆုံးရင်တင်ပို့နိုင်တဲ့အကြောင်းအပြည့်စုံကိုမတ်စုမြန်မာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကုန်းမြင့်ပိုင်းမှာစိုက်ပျိုးတဲ့ Arabica အမျိုးအစားအထူးတန်းဝင်ကော်ဖီစိတ်ကီလို60ပါအိတ်ပေါင်း600ကို Seattle မြို့အခြေစိုက် Atlas Coffee Importers ကုမ္ပဏီကနေတင်သွင်းခဲ့တာဖြစ်ပါတယ် La Colombe ဆိုတဲ့ကုမ္ပဏီကမြန်မာကော်ဖီစိတ်မိတ်ဆက်ပွဲကို August 23ရက်အင်္ဂါနေ့ကဝါရှင်တန်မြို့တော်မှာလုပ်ခဲ့ပါတယ်ပွဲလာတက်တဲ့မြန်မာနိုင်ငံကော်ဖီအသင်းအတွေ့အမှုကိုဆိုင်ဝမ်ကအမေရိကန်ကဝယ်ယူခဲ့တဲ့မြန်မာကော်ဖီအချောင်းကို VOA မြန်မာပိုင်းကိုခုလိုပြောပါရယ်
ဒီကကျွန်တော်တို့ဒီကွန်တိနန်နယ်လုံးဝယ်တာကတော့ဆီယက်တယ်မှာအခြေစိုက်တဲ့ Atlas ဆိုတဲ့ကော်ဖီအင်ပို့တာကနေဒီမှာဝယ်တာပေါ့နော်ကျွန်တော်တို့ဆီကနေမြန်မာနိုင်ငံအနေနဲ့ဝယ်ပြီးတော့မှ Alicru ဆိုတာ Whole Foods ပေါ့နော်ကုမ္ပဏီကလည်းသူတို့စူပါမားကတ်မှာတင်ရောက်မှုတဲ့မြန်မာကော်ဖီကိုလည်းဝယ်တယ်ပေါ့နော်တို့တူပဲဒီမှာရှိတဲ့La Colombe ဆိုတဲ့ဟို coffee roaster လဲကျွန်တော်တို့မြန်မာနိုင်ငံက coffee တို့ဝယ်ထားတယ်ပေါ့နောက်တစ်ခါ Casabrazi တို့အဲ့ဒီ company တို့ Atlas Coffee Company ကနေမှတစ်ခုပြန်ပြီးတော့ဖြန့်မိတာပေါ့နော်ကျွန်တော်ဒီတစ်လောက်ကတော့ Whole Foods က48အိတ်ဝယ်ထားတယ်အဲ La Colombe ကတော့10အိတ်ဝယ်ထားတယ်ခင်ဗျ8600မှာ East Coast New York ကိုရောက်တာကတော့8300လောက်ရောက်တယ်ပြီးကျွန်တော် West Coast ဖြစ်တဲ့ Seattle ကိုကျတော့8300လောက်ကျွန်တော်တင်ပို့ရဲပေါ့အဲ့တော့ America East နဲ့ West ကိုခေါင်းနဲ့လုံးပြီးသွားတာပေါ့
အခုလိုမျိုးမြန်မာနိုင်ငံက coffee စီးတွေ American ဈေးကွက်အထိထိုးပေါက်နိုင်မှုအတွက် American အစိုးရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအကူအညီပေးနေတဲ့ USAID ရဲ့အထောက်ပံ့မှုနဲ့ Windrock International ဆိုတဲ့အဖွဲ့ကနေပြီးတော့စိုက်ပျိုးမှုဘိုင်းကနေထုတ်လုပ်မှုဘိုင်းအထိအကူအညီတွေပေးခဲ့တယ်လို့ကိုဆိုင်ဝမ်ကပြောပါတယ
်2015မှာမြန်မာနိုင်ငံ coffee ဆင်းတို့ကစပ်ဖွဲ့ဖြစ်တယ်coffee တဲ့ဘုံစားပြတဲ့အချိန်မှာပဲ USAID ကနေမှာ funded လုပ်တဲ့ Windrock International ဆိုတဲ့ NGO အဖွဲ့တစ်ခုကတော့မြန်မာနိုင်ငံမှာဒီ coffee value chain ကိုဟိုအားပေးနေတာရယ်နော် quality မြင့်တင်နေတာရယ် coffee စိုက်ပျိုးတဲ့တောင်တူမြေလေးတွေပေါ့မြင့်တင်နေနေတာရယ်သူတို့ livelihood တွေကိုမြင့်တင်နေနေတာပေါ့နော်အဲ့ဒါမျိုးတွေလှုပ်ရှင်တဲ့တော့ဒီမြန်မာနိုင်ငံ coffee association နဲ့ပူးပေါင်းပြီးတော့ဒီပေးနေတဲ့ coffee တွေကိုဘယ်လိုထုတ်ရတယ်ဆိုတော့သူတို့ဉာဏ်ပညာပံ့ပိုးပေးရယ်စစ်စစ်လေးပံ့ပိုးပေးရယ်ဒီနေ့တော့လုပ်ပြီးရဲ့အခါမှာဆွဲရှိလာတဲ့ coffee အကြီးအကျယ်တွေကို World International ကပဲအဲ့တော့ America မှာရှိတဲ့ SCA လို့ခေါ်တဲ့ Specialty Coffee Association of America ရယ်အဲ့ဒါ CQI လို့ခေါ်တဲ့ Coffee Quality Institute ကပုံပေါ်တွေကိုဖိတ်ပြီးတော့မြန်မာနိုင်ငံမှာ Stepping Event လေးလုပ်တယ်ခင်ဗျာ2015ကျွန်တော်တို့မေလမှာတခြင်းလုပ်တယ်ဒီရတဲ့ကြင်ကြတော့2016မတ်လမှာကျွန်တော်လုပ်တယ်။ Strike Cupping Event ကနေဆွလာတဲ့ဒီလိုအထူးတန်းဝင်တဲ့ coffee တွေကမှဒီ World International ကနေပြီးတော့ America မှာရှိတဲ့ coffee importer တွေနဲ့ကျွန်တော်တို့ချိတ်ဆက်ပြီးရယ်။ချိတ်ဆက်ပြီးတော့မှခုနပြောတဲ့ဒီ specialty industry ရှိတဲ့ coffee တွေကို America ရှိတဲ့ Atlas Coffee Importer နေမှာသင်သွင်းရဖြစ်ပါတယ
်။သူပြောထားတဲ့ထဲက Cupping Event ဆိုတာကတော့coffee ကိုအမြည်တောက်ကြည့်ပြီးတော့အရေးအသွေးအဆင့်သတ်မှတ်တာဖြစ်ပါတယ်။အဲ့ဒီမှာမြန်မာ coffee တွေဟာအထူးတန်းဝင်သတ်မှတ်ခံခဲ့ရတာဖြစ်ပါတယ်
။ဆိုတော့ cupping လုပ်လိုက်တဲ့အချိန်မှာဆက်လာတဲ့ score ပေါ့နော်။အမှတ်80ကျော်တယ်ဆိုရင်သူက specialty coffee တန်းဝင်တယ်လို့သတ်မှတ်ထားပါတယ်။ကျွန်တော်တို့ကဒီ cupping event ကိုလုပ်လိုက်တဲ့အချိန်မှာ first place ကိုရတဲ့ coffee ရာဆိုလို့ရှိရင်89မှတ်တူရတယ်။ specialty အထူးတန်းဝင်တယ်ပေါ့
။မြန်မာနိုင်ငံမှာစိုက်ပျိုးနေတဲ့ coffee 90ရာခိုင်နှုန်းကကုန်းမြင့်ဒေသပိုင်းမှာစိုက်ပျိုးတဲ့ Arabica ကုန်းမြင့် coffee အမျိုးအစားဖြစ်ပြီးတော့ရှမ်းပြည်နယ်ဘက်မှာစိုက်ပျိုးကြပါတယ်။မြန်မာနိုင်ငံရဲ့ရာသီဥတုအခြေအနေကြောင့်လည်းအရေးအသွေးကောင်းတဲ့ coffee တွေထွက်တာဖြစ်တယ်လို့ကိုဆိုင်ဝမ်ကပြောပါတယ်။မှန်ကန်တဲ့ထုတ်လုပ်မှုပိုင်းအတွက် Windrock International အဖွဲ့ကအသေးစား coffee စိုက်ပျိုးသူတွေကိုအဓိကထားပြီးတော့နည်းပညာပံ့ပိုးမှုတွေပေးနေတာပါ
။ Windrock ကနေမှာကျွန်တော်တို့ပံ့ပိုးပေးနေတယ်ဆိုတာတော့ post harvesting နည်းပညာတွေပေါ့ဘယ်လိုမှမကန်ထုတ်ရမလဲဘယ်လိုနည်းပညာနဲ့ process လုပ်ရမလဲဆိုတာမျိုးတွေကိုကျွန်တော်တို့ training ပေးတာဖြစ်ပါတယ်ဒီလို training ပေးနေမှာလည်းအဓိကတော့သူက small holder ဆိုတော့ coffee championship လေးတွေပေါ့အတေကလောက်ဆိုင်တဲ့အေကလောက်ဆိုင်တဲ့ championship လေးတွေအဓိကဥစားပေးပြီးတော့ training ပေးခြင်းဖြစ်ပါတယ
်သူတို့က2019အထိမြန်မာနိုင်ငံမှာဒီအစီအစဉ်ကိုလုပ်သွားမယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့အဲ့2019အကျော်မှာဒီပံ့ပိုးကူညီမှုတွေမရှိတော့ဘူးဆိုရင်တော့ဒီမြန်မာနိုင်ငံကကော်ဖီဆိုင်ပြိုးသူတွေထုတ်လုပ်တဲ့တင်ပို့တဲ့သူတွေအနေနဲ့အခုလက်ရှိသွားနေတဲ့အချိန်ဟုံးတိုင်းဒီအရေးအသွေးတိုင်းဆက်ပြီးတော့ထိန်းသွားနိုင်မယ်လို့ထင်ပါလားရှင့
် အဲ့ဒါအရေးကြီးဆုံးချက်ပါပဲဒီကတော့နည်းပညာတိုင်းပါပဲဆိုတော့ကျွန်တော်ဒီနည်းပညာတွေရပြီဆိုလို့ရှိရင်တော့ကျွန်တော်တို့ဒီပေးတွေကိုဆက်ပြီးတော့ဆိုင်းနေသွားဖို့ဆိုတာပြိတော့မဖြစ်သေးပါဘူးကျွန်တော်တို့လုံးနိုင်ပါ
မြန်မာနိုင်ငံမှာအရင်တုန်းကနိုင်ငံပိုင်ကော်ဖီချန်တွေသာရှိခဲ့ရတာကနေ1996ခုနှစ်ကစလို့ပုဂ္ဂလိကပိုင်ကော်ဖီစိုက်ပျိုးချန်တွေရှိလာခဲ့ပါတယ်။မြန်မာနိုင်ငံကော်ဖီအသင်းကိုတော့2014ခုနှစ်မှာစတင်ဖွဲ့စည်းခဲ့တာပါ။မြန်မာသီးနှံထွက်ကုန်တွေအမေရိကန်ရဲ့တင်သွင်းခွင့်ရှော့ပေါ့မှုလုပ်ခဲ့ပြီးတော့2015ခုနှစ်မှာမြန်မာနိုင်ငံကကော်ဖီဇီးအိတ်အနည်းငယ်တင်သွင်းခဲ့ပါတယ်။ဒါပေမဲ့အထူးတန်းဝင်မြန်မာကော်ဖီဇီးတွေကိုစီးပွားဖြစ်ပမာဏတင်သွင်းမှုကတော့အခုမှပထမဆုံးဖြစ်ပါတယ်ရှင်။